ပြပြကောင်းဆောင်မစ္စတာဂက်ဒဖီအနေနဲ့မြောက်အာဖရိကတိုင်းပြည်တွေပေါ်မှာတရားဝင်အုပ်ချုပ်ရေးအာဏာလုံးဝမရှိတော့ကြောင်းကြေညာခြင်းလီဗျာအသွင်ကူးပြောင်းရေးအမျိုးသားကောင်စီကိုအတိအမှတ်ပြုတဲ့အကြောင်းအမေရိကန်နိုင်ငံကပြောဆိုလိုက်ပါတယ်။လီဗျာနိုင်ငံမှာ42နှစ်ကြာအာဏာထိန်းချုပ်ခဲ့တဲ့မစ္စတာဂက်ဒဖီကိုယာရုကဖြုတ်ချဖို့မဟာဗျူဟာချမှတ်ဖို့အတွက်ဒေသရင်းအင်အားကြီးနိုင်ငံတွေနဲ့အဓိကအနောက်နိုင်ငံတွေရဲ့ထိပ်တန်းကောင်ဆောင်တွေတွေ့ဆုံကြရမှာအစ္စတန်ဘူးမြို့မှာဂျာတာရင်းတွေကဒီကြေညာချက်ကိုနိုင်ငံရေးဝန်ကြီးကလင်တန်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဂက်ဒဖီယာရူကထွက်ပြီးတဲ့နောက်ဒီမိုကရက်တစ်လေပြားနိုင်ငံမှာနိုင်ငံတကာလိုက်နာရမယ့်စီကံတာဝန်တွေကိုထမ်းဆောင်ပြီးတော့လူသားချင်းစာနာမှုဆိုင်ရာနိုင်ငံခြားငွေကြေးအထောက်ပံ့တွေကိုလေပြားပြည်သူတွေအတွက်အသုံးပြုမဲ့နိုင်ငံတကာဆိုင်ရာလေပြားဆက်သွယ်ရေးအဖွဲ့ရဲ့လုပ်ငန်းစဉ်တစ်ရပ်ကိုလေပြားအတိုက်ခံတွေဘက်ကတင်ပြခဲ့တယ်လို့ဝန်ကြီးကလင်တန်ကပြောဆိုပါတယ်။တဘုံနေနဲ့မစ္စတာဂက်ဒဖီသစ္စာကံတက်တီချာတိုက်ပွဲတွေဂျူဂျာဖြစ်ပေါ်နေစဉ်တွင်းမှာနေတိုးတပ်ဖွဲ့ဝင်တွေရဲ့ဂက်ဒဖီဖြုတ်ချရေးတိုက်ပွဲတွေမှာပို့ပြီးတော့အရှိန်မြင့်လာမယ်ဆိုတာထင်ရှားကြောင်းသူမကပြောပါတယ်။ဂက်ဒဖီရဲ့နောက်ဆုံးနေတွေကိုလက်ချိုးရေးလို့ရနေပြီလို့လဲမစ္စကလင်တန်ကပြောပါတယ်။မစ္စတာဂက်ဒဖီအာနာဆွင့်ရမှာတည်ကြတယ်။ဒါပေမဲ့ဘယ်တော့လဲဆိုတဲ့မေးခွန်းမဲကြံတော့တယ်လို့ဝန်ကြီးကလင်တန်ကပြောဆိုပါတယ်။ဂက်ဒဖီထောက်ခံသူတွေအနေနဲ့ဂက်ဒဖီမရှိတော့တဲ့လီဗျားမှာသူတို့ရဲ့အခမ်းကဏ္ဍဆက်ပြီးတော့ရှိအောင်မလားဆိုတဲ့ကိစ္စကိုဆုံးဖြတ်သင့်ပြီလို့သူမကပြောပါတယ်။ယုံမားတန်တရားမရှိဘဲမစ္စတာဂက်ဒဖီအာနာဆွင့်ရမယ်ဆိုတာကိုကြည့်မြင်နိုင်ဖို့အတွက်ဂက်ဒဖီရဲ့နောက်လိုက်တွေကိုဝန်ကြီးကလင်တန်ကတတိပေးပြောဆိုလိုက်ပါတယ်။